လားဒေ့ရှ်နိုင်ငံမှာခေါ်လုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကအထမပြုကျင့်ခံခဲ့ရတဲ့အမျိုးသမီးတွေအပါအဝင်ဒုက္ခတဲ့တချို့လက်ခံရေးကနေဒါနိုင်ငံရဲ့ကမ်းလှမ်းချက်ကိုဘင်္ဂလားဒေ့ရှ်ကမြင်ပယ်လိုက်တယ်လို့ကနေဒါတာဝန်ရှိသူတွေကပြောဆိုကြောင်း Reuters သတင်းတရမှာဖော်ပြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုနေရာပြန်ပို့ရေးအစီအစဉ်မှာအငင်းပွားစရာဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်ကတော့ရှေ့ဆက်လှုပ်ဆောင်နေတာပါ။ဒီကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကိုအကြိမ်ကြိမ်ဆက်သွယ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနပြောခွင့်ရသူလက်ဖြစ်ကယ်ဆယ်ရေးနဲ့ဌာနပြန်ရေးဆိုင်ရာမဟာမင်းကြီးကမှတ်ချက်ပေးဖို့ညှဉ်းဆန်တယ်လို့သတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုမေလကတွားရောက်ခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးစင်တီယာဖရီလန်ကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုခံခဲ့ရသူတွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တို့ကိုလက်ခံဖို့ကမ်းလှမ်းခဲ့တယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီကမ်းလှမ်းချက်ကိုမယုတ်သိမ်းသေးဘူးလို့လည်းပြောပါတယ်။ဝန်ကြီးဖရီလန်ကဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့ဆွေးနွေးဖို့လိုလားကြောင်းရိုဟင်ဂျာအရေးပါဝင်လှုပ်ကိုင်နေတဲ့နာမည်မဖော်လို့တဲ့ကနေဒါတာဝန်ရှိသူကသောမတ်စ်ရိုက်ဒါဖောင်ဒေးရှင်းကိုပြောဆိုခဲ့ပါတယ်။